မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဆိုတဲ့သူတို့ခေါ်အပြင်ရိုဟင်ဂျာမွတ်စလင်၄သိန်းလောက်အတွက်စခန်းကြီးတစ်ခုစောက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဆောက်အဦတစ်လုံးကိုမိသားစု6စုနေထိုင်နိုင်မဲ့အဆောက်အဦပေါင်း10,000ကိုဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နားက8.1ကီလိုမီတာအကျယ်ရှိတဲ့မြေမှာနောက်10ရက်တွင်တည်ဆောက်သွားမှာပါ။အဲဒီဒုက္ခသည်တွေရဲ့သွားလာခွင့်ကိုကန့်သတ်ထားမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုစခန်းအပြင်ဘက်တောင်းပြမှာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအက်စတူဇမန်ခန်ကစက်တင်ဘာလ10ရက်နေ့မှာပြောပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာမော်တော်ယာဉ်နဲ့ခီးသွွားလာခွင့်ကိုလည်းတားမြစ်ထားပါတယ်။ဒီစခန်းကိုဘင်္ဂလားဒေ့ရှ်စစ်ဖက်နဲ့နိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေပူးပေါင်းတည်ဆောက်မှာပါ။ဩဂုတ်လ25ရက်နေ့ကနေဆက်ရဲကင်းတွေကိုရိုဟင်ဂျာစစ်သွေးကြွတွေကတိုက်ခိုက်ပြီးတဲ့နောက်စစ်ဖက်ကနေမြေရှင်းလင်းရေးနဲ့စစ်ဆင်ရေးလုပ်တာမှာဒုက္ခသည်အများအပြားဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချုပ်ဖောက်မှုတွေရဲ့ဆိုင်းဖို့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ AI ကလည်းစနေနေ့မှာပဲမြန်မာဆိုရောက်ကိုတောင်းဆိုလိုက်ပါသေးတယ်။ပြည်ထောင်နိုင်ငံပါရီမြို့တော်မှာ AI အဖွဲ့ကဦးစီးစီစဉ်တဲ့ဆန္ဒပြပွဲတစ်ခုအတွင်းအဲ့လိုတောင်းဆိုတာပါ။ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုရက်မြန်မာနိုင်ငံမှာလူအမျိုးများတပ်ဖြတ်မှုရက်ဆိုတဲ့စာရောင်းတွေကိုဆန္ဒပြသူတွေကကင်ပြီးတော့ဆန္ဒပြကြတာပါ။